နိုင်ငံတော်မှာဆီယနာဒိမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေတာမှာစစ်ကောင်စီလက်ထက်ပြန်ဖွင့်တဲ့အခြေခံပညာကျောင်းတွေမှာကျောင်းသားတွေရောဆရာတွေပါကျောင်းမတက်ကြဖို့တိုက်တွန်းတောင်းဆိုဆန္ဒပြတာတွေရှိပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်
။စကိုင်းတိုင်းဒဇယ်မြို့မှာတော့ပြည်သူလူထုနဲ့ကျောင်းသူကျောင်းသားအပါအဝင်အင်အား250လောက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေကအဖြူအစိမ်းကျောင်းဝတ်စုံတွေနဲ့ကျောင်းမတက်လှုပ်ရှားမှုချီတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီတပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေခြားကပဲဒဇယ်မြို့နယ်ကလူထုတွေကနေစဉ်မပြတ်လူအများပြားနဲ့ချီတဲ့ဆန္ဒပြနေကြပြီးကျေးရွာချင်းဆက်ကိုတော့ဆိုင်ကယ်တပိတ်နဲ့ထွက်ခွာကြပါတယ်ကျေးရွာတွင်မှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေကိုတရွာဝင်တရွာထွက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ခေါင်းဆောင်တဦးက VOA ကိုပြောပြပါတယ
်ဒီနေ့တပိတ်ကတော့ဒီနေ့အင်အားမှာကအဲကျောင်းသားကျောင်းသူတွေအများဆုံးပါတာပေါ့အင်အားတော့250ဝန်းကျင်လောက်ရှိတယ်ဒီအရမ်းချင်းကြာကျုံရင်းနဲ့ကြောင်းမတက်တဲ့ဘိတ်ပုံစံမျိုးကိုကျောင်းသားကျောင်းသူတွေရောအကုန်လုံးကျောင်းဝတ်စုံအဖြူစင်းဝတ်ပြီးတော့ဝင်းရံပြီးတော့လိုက်ကြတယ်။ဒီရွာတွေမှာတော့ဒီနားတဲ့နေရာတွေမှာဆိုရင်တော့သူအဲ့လိုမျိုးပေါ့လေ။ထိုင်တဲ့ဘိတ်တော့ဟောလို့တယ်။ထိုင်တဲ့ဘိတ်လို့ပြီးတော့ဒီအစ်စစ်ကျင်ပညာရေးလိုမရှိတဲ့ဒီဥပါပေါ့။စေအာနာရှင်တော်လှန်မှုရံကျွန်တော်တို့လူကိုယ်တိုင်မလိုက်တော့မှအကုန်လုံးနောက်ွယ်ရနေပံ့ပိုးမှုပါများအဲ့လိုမျိုးဟောပြောတာမျိုးတော့ရှိပါတယ်ဟော။
ရန်ကုန်မြို့မှာတော့စစ်တပ်ကလုံခြုံရေးအင်အားတိုးမြင့်ထားပြီးတော့နေရာတချို့မှာစစ်ဆေးမှုရှိနေတာကြောင့်ကြီးကြီးမားမားဆန္ဒပြချီတက်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရက်ကွက်နဲ့မြို့နယ်အလိုက်တပိတ်တချို့ကတော့ပုံမှန်အတိုင်းထွက်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြတပိတ်စစ်ကြောင်းတွေဟာစစ်တပ်အာဏာသိမ်းထားသရွေ့ဆက်ပြီးရှိနေကြမှာဖြစ်ပြီးစစ်အာဏာရှင်ကိုအမြင့်ပြတ်ဖြုတ်ချနိုင်မှုအတွက်နီလန်းစုံကိုအသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တပိတ်ခေါင်းဆောင်တဦးကပြောပြပါတယ
်။အဲကျွန်တော်ဆန္ဒပြရဲ့အလုပ်ကလေဆန္ဒပြရင်းနဲ့ဒါပြင်မျိုးရောက်လို့ရှာမှုကြတယ်တော့ဒီဆက်လုပ်နေတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ကဘယ်လိုပုံစံနဲ့လုပ်ရလဲတော့ဆန္ဒပြတာကြောင့်ဒီလုံးခက်ပြတာဖြစ်တဲ့အတွက်အနေနဲ့အများကြီးရွေးချယ်များလိမ့်မယ်။ဒါပေမဲ့ UG ပေါ့အခုလိုမျိုးကျွန်တော် PDF တင်နေပြည်သူ့ကော်မတီတက်မလို့ရကြောက်တူ UG ဆက်လုပ်ရှာနေတာမျိုးကြောင့်ရှိရောက်ကျွန်တော်တို့ကပုံပြီးရှိရောက်တယ်ပေါ့ဗျာ
။ရန်ကုန်မြို့ကစမ်းကြောင်းမြို့နယ်ထဲမှာတော့လူငယ်တွေဥဆောင်တဲ့ပျောက်ကြားတဲ့ဘိတ်ဒီကနေ့မနက်ပိုင်းမှာလုပ်ခဲ့ပါတယ်။လုံးကျုံရဲ့တင်းကျပ်ထားတဲ့ကြားကပဲမိနစ်ပိုင်းလောက်ဆင်နွှဲတဲ့လျှက်တစ်ပြက်တဲ့ဘိတ်တွေရန်ကုန်မြို့မှာနေစဉ်နေတိုင်းပြုလုပ်နေတာပါ။မန္တလေးတိုင်းစင်ကိုင်မြို့နယ်ပလိမြို့မှာတော့စစ်ကောင်စီတပ်တွေကအင်အားဖြည့်ထားတာမို့လို့ဒီကနေ့မှတပိတ်မစင်နှွဲနိုင်ခဲ့ပါဘူး။ဒီကနေ့မှဆန္ဒပြပွဲမလုပ်ဖြစ်ခဲ့ပေမဲ့အချိန်ရရင်ရတယ်လို့စစ်အာဏာရှင်ကိုဆက်ပြီးတော့တော်လှန်သွားကြမယ်လို့ဆန္ဒပြပွဲမှာအငြင်းတန်းပါဝင်သူတဦးကပြောပြပါဗျ
။ပလိမြို့မှာတော့တပိတ်ကိုခါအားလို့ပါရရင်ရတယ်လို့တပိတ်ထွက်တယ်။တော့ဒီပလိရဲကင်းမှာအင်အားဖြည့်ထားတာရှိတယ်။နောက်တစ်ခါအခုကြောင်းဖွင့်ပြီးတော့အကြောင်းမှလည်းအဆောင်ချလာလို့ရှိတယ်ပေါ့။နေ့စဉ်သွားရင်အဆင်မပြေဘူး။အဆင်မပြေတော့တော့အလိုသင်ပြီးတဲ့ရမျိုးပေါ့။ကောက်ပြီးတော့လှုပ်လိုက်တာပေါ့။ကြားရင်ရတယ်လို့ချတာပဲ
။ပလိမြို့မှာဒီကနေ့ဆန္ဒမပြဖြစ်ခဲ့ပေမဲ့ကြောင်းမဖွင့်ခင်အစောပိုင်းမှာတော့ကြောင်းမတက်ရေးလှုပ်ရှားမှုတွေကိုစာတင်ကြောင်းတွေရဲ့ရှေ့မှာဆရာနာရှင်စန့်ကျင်စာသားတွေစေမှုရေးတာမျိုးစာတွေကတ်ထားတာမျိုးတွေလုပ်ခဲ့ပါတယ်။ဖိနှိပ်ဖြိုခွဲမှုတွေခြားကပဲဖားကက်မန္တလေးဒဝဲကလေးနဲ့ဒဇယ်မြို့တွေမှာနေစဉ်ဆန္ဒပြပွဲတွေဆက်ပြီးရှိနေသလိုနမ်ခမ်ဆလင်းကြီးဖျားတုံးစုမြိုင်မုံရွာနဲ့မိုးကောက်မြို့တွေမှာလည်းပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်ရွာရင်းတဲ့ဘိတ်နဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိပြီးဆရာနာရှင်ကိုတော်လှန်နေကြပါတယ်ရှင
်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့တဲ့ရင်ကိုမဆုမွန်ပြောပြသွားတာပါ